ထိုင်းနိုင်ငံကောထောင်ကျွန်းမှာဗြိတိန်နိုင်ငံသား2ဦးတပ်ဖြတ်ခံရတဲ့အမှုနဲ့ပတ်သက်လို့ဒီဇင်ဘာလ4ရက်နေ့ဒီကနေ့မှာမြန်မာနိုင်ငံသားလူငယ်2ဦးကိုကော့စမော့တရားရုံးကနေအမှု9မှုနဲ့ရုံးတင်ခဲ့ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းထောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံရဲ့ကဘာလက်ခရီးသွားများအတွက်အပန်းဖြေကျွန်းဖြစ်ထင်ရှားတဲ့ကော့တောင်ကျွန်းမှာပြီးခဲ့တဲ့စက်တင်ဘာလကဗြိတိန်နိုင်ငံသား2ဦးတပ်ဖြတ်ခံခဲ့ရတာပါ။ဒီအမှုနဲ့ပတ်သက်လို့ထိုင်းရဲတွေကမြန်မာလူငယ်2ဦးကိုတရားခဏနေအဖြစ်ဆွဆွဲခဲ့ပြီးကော့စမွေအကျဉ်းထောင်မှာထိမ့်သိမ်းထားခဲ့ရကနေဒီကနေ့မှာတော့အမှုခဏမှုနဲ့ရုံးတင်ခဲ့ကြောင်းမြန်မာတန်ရုံးကိုစားပြုရှေ့နေဖြစ်တဲ့ဦးအောင်မျိုးတန်ကဆိုပါတယ
်တရားရုံးကတော့အမှုနဲ့ပတ်သက်တာကိုအစင်းလားသူတို့ကရဲကနေစစ်ဆေးတယ်စစ်ဆေးပြီးတော့အမှုခိုင်လို့မြင့်ရှိမရှိအစိုးရရှေ့နေုံတင်တယ်ဟုတ်ပြီတင်လို့ရတဲ့ခါမှာအစိုးရရှေ့နေုံကခိုင်နေမဲ့ထင်ရင်တရားရုံးတင်ရတာပါဒီနေ့အဲ့လိုပုံစံမျိုးနဲ့တရားရုံးတင်ခဲ့တာပါဒီနေ့ခါမှာကလေးတွေပုံမှန်ပုံမှန်ခွန်ထွက်ထားပါတယ်ကျွန်တော်တို့ဗမာဥတွေနဲ့ compare လုပ်မယ်ဆိုရင်တော့ဟောပေါ့လူတန်းမှုဆိုရယ်300နှစ်တို့နောက်တခါမရိမှုခိုရယ်386တို့တရားတက်ပြီးပြည်စည်းလူမှုဆိုရယ်380နှစ်လို့ဟာမျိုးတို့တည်ရန်ထိုက်တဲ့မှုတွေကျူးလွန်ပြီးတော့ထင်ချမ်းမှုဆိုရယ်ပုံမှန်120တို့နောက်တခါထိုင်းနိုင်ငံနဲ့ကိုတရားမဝင်ဝင်ရောက်တယ်ဆိုရယ်လောက်ဘကဥတွေပုံမှန်73တို့နောက်တခါထိုင်းနိုင်ငံနဲ့ကိုတရားမဝင်ဝင်ရောက်ပြီးတော့ဆက်လက်နေထိုင်နေဆိုရယ်73ကကြီးလို့အမှုမျိုးတွေဟာအလုံးခုနှစ်ခုပါသူတို့ဆက်တာ
ဒီကနေ့တရားရုံးကိုအမှုတွဲတင်လိုက်တဲ့အချိန်မှာတော့တရားခဏနေအဖြစ်ဆွဆွဲခံရသူတွေကတော့တရားခွင်ကိုရောက်မလာခဲ့ကြောင်းသူတို့အနေနဲ့ခုခံပြောဆိုနိုင်ဖို့ကတော့လာမယ့်ရှင်းနေ့မှာသူတို့ကိုမေးမြန်းပွဲအခြေအနေရှိတယ်ဆိုပြီးရှင်းနေဦးအောင်မျိုးတန်းကဆိုပါတယ
်တရားရုံးနေမှာဆိုတော့တရားခွင်မှာအမှုတင်ပြီဆိုရင်ဆွဆွဲခံသူတွေတရားခွင်ရောက်ပြီးတော့ဒီမှုနဲ့ပတ်သက်လို့ကျူးလွန်ခြင်းရှိမရှိဆိုတော့ဒီခွင်ရှိမှမေးတာပါတရားခွင်တင်အမှုတွဲတင်တဲ့အချိန်မှာအဲ့ဒီလိုကျွန်တော်တို့ဆွဆွဲခံရတဲ့ဝင်းစော်ထွန်းနဲ့ဇော်လင်းဟာတရားခွင်ရှိရောက်မလာခဲ့ပါဘူးရောက်လာတဲ့ကြောင့်မို့ဒီဆွဆွဲရတဲ့နဲ့ပတ်သက်လို့ကလေးတွေကကျူးလွန်နေမကျူးလွန်နေဆိုတော့ဘာမှမိပိုင်ကုန်မရှိခဲ့ပါဘူး။အဲ့တော့ကျွန်တော်တို့ဒီကိစ္စဟာလည်းတင်းလာနေမှဖြစ်မဲ့သဘောရှိပါတယ်။အဲ့ဒီနေ့ရှိနေမှာပရမဇုံကနာစနာတော့ဖြစ်တယ်ကိုကလေးတွေကိုမေးပါမယ်။အဲ့ဒီချက်ဒီမေးပြီးတော့မှကျွန်တော်တို့ဘက်ကနေပြီးတော့ဘယ်လိုဖြေရှင်းမယ်ဆိုတဲ့ကိစ္စလေးပေါ်လာမှာပါ
။မြန်မာလူငယ်နှစ်ဦးကိုဆွဲချက်တင်နိုင်ဖို့အတွက်ပထမတစ်ကြိမ်အမှုတွဲတင်လိုက်တဲ့အခါမှာအစိုးရရှင်းနေတဲ့ဘက်ကလည်းမခိုင်လုံသေးဘူးလို့ပြောဆိုထားတဲ့အတွက်တရားလိုဖြစ်တဲ့ရဲအာဏာပိုင်တွေကထိုင်းအတော်ကြာပြင်ဆင်နေကြတာဖြစ်ပါတယ်အခုအခါမှာတော့ပုံမှန်9ခုလောက်နဲ့ဆွဲတင်ကြောင်းကော့စမွေတရားရုံးကိုလာရောက်ပေးပို့ခဲ့တာဖြစ်ပါတယ်ဒီဆွဆွဲထားတဲ့ပုံမှန်တင်နဲ့ပတ်သက်လို့မြန်မာလူငယ်နှစ်ဦးအတွက်ခုခံခြေပနိုင်ဖို့မျှော်လင့်ချက်တွေဘလောက်ရှိမလဲဆိုတာကိုလည်းမေးမြန်းကြည့်တဲ့အခါမှာတရားလိုရဲအနာပိုင်းတွေဘက်ကဆွဆွဲမှုတွေဟာမခိုင်လုံပဲအားနည်းချက်တွေရှိတဲ့အကြောင်းဦးအောင်မျိုးတန်းကဆက်ပြောပြပါတယ
်ဒီအမှုဆိုအမှုတွေပုံမှန်တွေကိုကြည့်မယ်ဆိုရင်အားလုံးက၃ခုလောက်ကတည်ရန်ထိုက်တဲ့အမှုတွေပါအရန်ထိုက်တဲ့အမှုတွေဟာကျွန်တော်တို့မျက်မြင်သက်သေမရှိဘဲနဲ့လွတ်လပ်စွာပြစ်ပီးလို့မရပါဘူးအခုတော့ဒီအမှုဟာစေတံထိုက်တဲ့အမှုဖြစ်ပေမဲ့လည်းလွတ်လပ်စွာပြစ်ပီးလို့မရအောင်ကိုကျွန်တော်တို့ဒီသူတို့ဘက်ကလိုက်ယူမဲ့ DNA ဆိုတဲ့တိတောက်ယူကောင်းယူပါလိမ့်မယ
်ဟုတ်ကဲ့
အမှုလို့ရှိရင်လည်းသူတို့ပြောတဲ့ CCTV ရပုံကြီးတကူယူကောင်းယူပါလိမ့်မယ
်
ဒါပေမဲ့ကျွန်တော်တို့စဉ်းစားတဲ့အခါမှာသူတို့တင်ပြတဲ့ DNA ဟာလုံထုံးလုံနီးနဲ့အညီယူသလားဆိုတာကိုနံပါတ်၄စဉ်းစားကြရမယ်နံပါတ်၂အချက်က CCTV မှာအဲပြီးတဲ့ပုံယူမယ်ဆိုရင်ဒီအရာအမဲအမှန်ကဲတရားခံဟုတ်သလားဟုတ်ကဲ့ CCTV မှာတချို့အခွင့်တရားပြစ်နေတာဘာကြောင့်ပြစ်လဲဆိုတဲ့ချက်တွေအဲဒါတံမြတ်ဖြစ်စရာတွေပ
ါစက်တင်ဘာလ15ရက်နေ့မှာဗြိတိန်နိုင်ငံသားနှုတ်တပ်ဖြတ်ခံရမှုဖြစ်ပြီးနှစ်ပတ်ကြာတဲ့အထိတရားခံတွေကိုထိုင်းရဲတွေကထုတ်ဖော်နိုင်ခြင်းမရှိတာကြောင့်အများဝေဖန်ခံရတဲ့အမှုဖြစ်တယ်လို့တရားခဏနေဖြစ်မြန်မာလူငယ်တွေကိုဆွဆွဲလိုက်တဲ့အခါမှာလဲတရားခဏနေမဟုတ်ပဲဒဇာခဏနေသာဖြစ်တယ်ဆိုပြီးထိုင်းသတင်းမီဒီယာတွေနဲ့လူမှုကွန်ရက်တွေမှာဝေဖန်ခံနေရတာပါမြန်မာလူငယ်နှစ်ဦးကတော့အစပိုင်းမှာတော့ချင်းချောက်မှုနှိမ့်ဆက်မှုတွေကြောင့်သူတို့တတ်ပါတယ်လို့ဝန်ခံခဲ့ပေမဲ့နောက်ဆုံးမှာတော့သူတို့ဟာပြစ်မှုမကျူးလွန်ခဲ့ကြောင်းသူတို့လွတ်မြောက်ရေးအတွက်ကြိုးပမ်းဆောင်ရွက်ပေးစီလိုကြောင်းထိုင်းရှိနေများကောင်စီကနေတဆင့်ညှင်းဆိုထားပါတယ်သူတို့အမှုကိုမြန်မာတန်ရုံးကိုစားပြုရှေ့နေတဲ့အပါဝင်ထိုင်းရှေ့နေများကောင်စီက82ဦးကလိုက်ပါဆောင်ရွက်ပေးမှာဖြစ်ပြီးနှိမ့်ဆက်ညှဉ်းပန်းမှုတွေရှိတယ်လို့ပြောဆိုထားတဲ့အတွက်ထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့ကိုလည်းပြန်လည်စစ်ဆေးပေးဖို့အတွက်တိုင်ကြားထားတဲ့အမှုဖြစ်ပါတယ်ရှင်